of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင် VOE American တန်ရဲ့2018ခုနှစ်နိုဝင်ဘာလ25ရက်တနင်္ဂနွေနေ့ညနေခင်း VOE မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးသွားမှာပါ
ကျမသင်္ကေတထိုက်ပါရှင်ကိုရန်နိုင်တဲ့အတူသတင်းတွေကိုကြီးညာပါမယ်ဥရောပသမ္မဂတဲကနေဗြိတိန်နှုတ်ထွက်ရေးသဘောတူညီချက်ကိုဥရောပသမ္မဂဘက်ကအတည်ပြုလိုက်ပါပြီရခိုင်ပြည်နယ်စစ်တွေမှာတော့ရိုဟင်ဂျာတွေနဲ့မွတ်စလင်တွေကိုဒီကနေ့ဆန္ဒပြကြပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာရီထဲမှာတော့ဒီကနေ့ကြာရောက်တဲ့နိုင်ငံတကာမျိုးသမီးများအပေါ်အကြမ်းဖက်မှုပပရဝင်နေမှာမြန်မာမျိုးသမီးတွေအတွက်အမျိုးသမီးအခွင့်အရေးချိုးဖောက်ခံနေရတာတွေအိမ်နဲ့အကြမ်းဖက်မှုတွေလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေပပရရေးကိုဥပဒေကြောင်းအရထိထိရောက်ရောက်အကာအကွယ်ပေးဖို့အမျိုးသမီးရေးလှုပ်ရှားသူတွေကတောင်းဆိုကြပါတယ
်ဒီအကြမ်းဖက်မှုပပရဖို့365ရက်ရှိတယ်ဒီမှာကျွန်တော်တို့6ရက်ပဲလုပ်လို့မရပါဘူးတန်းကျဲဘူးအနေနဲ့အနေထားနဲ့ကျွန်တော်တို့လုပ်နိုင်တာကတော့ပြောရလို့ရှိရင်တော့အားနည်းပြီးပြီးလို့ပြောချင်ပါတယ
်အမျိုးသမီးရေးလှုပ်ရှားမှုဦးဆောင်သူ Triangle Women Director မခင်လေးပြောသွားတာပါသတင်းပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူထိုင်းမြန်မာနယ်ခြားမူရိပ်ဖွဲ့နှိမ်နင်းရေးလုပ်နေတဲ့ထိုင်းစစ်တပ်နဲ့မူရင်မှောင်ခိုသမားတွေတိုက်ပွဲဖြစ်ခဲ့တဲ့အကြောင်းနဲ့အခြားစိတ်ဝင်စားပွဲနိုင်ငံတကာသတင်းလွှာတွေကိုလည်းတင်ဆက်ပေးသွားပါမယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနေနိုင်ငံတကာသတင်းတွေကိုမတ်သိမ်ငီထိုင်းနဲ့ကိုရနိုင်တို့ကပြောပြပေးပါအောင်ရှင
်။ဥရောပသမ္မဂတဲကနေဗြိတိန်နှုတ်ထွက်ရေးသဘောတူညီချက်ကိုဥရောပသမ္မဂဘက်ကအတည်ပြုလိုက်ပါပြီ။ဘယ်ဂျီယံနိုင်ငံဘရပ်ဆဲမြို့ကဥရောပသမ္မဂခေါင်းဆောင်28ဦးရဲ့ဆွေးနွေးပွဲအတွင်းဥရောပသမ္မဂဒဲကနေဗြိတိန်နှုတ်ထွက်ရေးသဘောတူညီချက်နဲ့အနာဂတ်မှာဥရောပသမ္မဂနဲ့ဗြိတိန်ကြားဆက်ဆံရေးနဲ့ပတ်သက်ပြီးနိုင်ငံရေးကြေညာချက်ကိုအတည်ပြုခဲ့တယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တူးစ်ကဒီကနေ့တနင်္ဂနွေနေ့မှာ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။စာမျက်နှာ600နီးပါးပါတဲ့သဘောတူညီချက်မှာတော့EU တဲကနေဗြိတိန်နှုတ်ထွက်ရေးစီမံစည်းကမ်းတွေကိုအသေးစိတ်ဖော်ပြထားသလိုအနာဂတ်ဆက်ဆံရေးမူပေါင်းကိုလည်းချမှတ်ထားပါတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေးအနေနဲ့တော့လူကြိုက်မများလှတဲ့ဒီသဘောတူညီချက်ကိုဗြိတိန်လွှတ်တော်ဘက်ကအတည်ပြုချက်ရရည်အတွက်ရင်ဆိုင်ရမှာဖြစ်ပါတယ်။လွှတ်တော်ဘက်ကအတည်ပြုမှ EU နဲ့သဘောတူညီချက်ကိုလက်တွေ့ကျင့်သုံးနိုင်မှာဖြစ်ပါတယ်။တကယ်လို့လွှတ်တော်ဘက်ကသဘောမတူဘူးဆိုရင်တော့2019ခုနှစ်မတ်လ29ရက်နေ့မှာစီးပွားရေးဖျို့ဖျဲဖြစ်တာကိုရှော့ချပေးရေးသဘောတူညီချက်မရှိဘဲ EU အဖွဲ့ကြီးကနေဗြိတိန်တို့နှုတ်ထွက်ရမှာဖြစ်ပါတယ်ဝင်ကြီးချုပ်မေးရဲ့ကိုစဖေးတက်ပါတီဘက်ကတောင်ထောက်ခံဖို့မသေးကြတဲ့ EU ကနေဗြိတိန်နှုတ်ထွက်ရေးသဘောတူညီချက်အပေါ်ဗြိတိန်ပြည်သူတွေထောက်ခံကြဖို့ဝင်ကြီးချုပ်မေးရဲ့ပန်ကြားချက်အိပ်ဖွင့်ပေးစာကိုတော့ဒီကနေ့တနင်္ဂနွေနေ့မှာဗြိတိန်သတင်းစာကြီးတွေမှာဖော်ပြခဲ့ကြပါတယ်ရှင်
။ပြည်သူနိုင်ငံမှာလောင်စာဆီဈေးတွေတက်လာနေတဲ့ပုံမှာလူတွေထောင်နဲ့ချီဆန္ဒပြနေကြပြီးတော့စနေနေ့ကတော့ရှေးရမြောက်နေ့အဖြစ်နဲ့ဆန္ဒပြကြတာမှာဆန္ဒပြတဲ့သူတွေနဲ့ရဲတွေပဋိပက္ခဖြစ်ခဲ့ကြပါတယ်ပြည်ထောင်စုနိုင်ငံတော်ဆန္ဒပြတဲ့သူဦးရေဟာတသိန်းကျော်ရှိပြီးတော့ပဲရစ်မြို့ကကဘာကျော်ရှောင်ဇလီဇေလမ်းမကြီးမှာတော့ 8,000 လောက်ရှိတယ်လို့ပြည်ထောင်စုဝန်ကြီးခရစ်စတော့ဖ်ဂက်စတနာကပြောပါတယ်နိုင်ငံတော်မှာဆန္ဒပြတဲ့သူ130ကိုလည်းဖမ်းဆီးခဲ့တယ်လို့ပြောပါတယ်ဆန္ဒပြတဲ့သူတွေကမီးပွိုင်တွေနဲ့လမ်းတင်ကြတာအမှတ်သားတွေကိုဖြိုလဲဖျက်ဆီးခဲ့ကြပြီးတော့ပဲရစ်မြို့ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ရုပ်ဘုံတွေမီးသတ်ပိုက်တွေနဲ့လူစုခွဲခဲ့ပါတယ်ရဲတွေနဲ့တခြားပြည်သူတွေကိုရန်ကားတိုက်ခိုက်ခဲ့တဲ့သူတွေဟာရှက်ဖို့ကောင်းပြီးတော့အဲ့လိုအကြမ်းဖက်တဲ့လုပ်ရက်တွေအတွက်ပြည်သူနိုင်ငံမှာနေရာမရှိဘူးဆိုပြီးတော့ပြည်သူသမ္မတအမန်နျူအယ်မက်ခရွန်ကတွစ်တာကနေပြောကြားပါတယ်။တချို့ဆန္ဒပြတဲ့သူတွေဟာအဝေးပြေးလမ်းမရဲ့ဂိတ်တွေကိုဝင်ရောက်သိမ်းယူခဲ့ပြီးတော့ကားတွေကိုပတ်စံမယူဘဲလွတ်ပေးတာတွေနဲ့ဖြည်းဖြည်းမောင်းခိုင်းတာတွေကိုလုပ်ခဲ့တယ်လို့ပြည်သူသတင်းအေဂျင်စီ AFP ကပြောပါတယ်။အဓိကကတော့ဒီဇယ်စီအပါအဝင်လောင်စာဆီတွေကိုအခွန်တိုးကောက်တဲ့အပေါ်မှာလူတွေအာရုံစိုက်လာစေဖို့အတွက်ဆန္ဒပြတဲ့သူတွေဘက်ကလှုပ်ဆောင်ခဲ့တာပါဒီဇယ်စီအခွန်ဈေးနှုန်းက1လီတာကို10ပြားလောက်တက်သွားခဲ့ပြီးတော့လာမယ့်နှစ်တွေမှာလည်းထပ်တက်သွားဖို့ရှိတယ်လို့ပြည်သူ့ပို့ဆောင်ရေးဝန်ကြီးအလစ်ဇဘက်ဘွန်ကပြောပါတယ်ဒါပြင်ဒက်စီခွန်တွေကလည်းတက်လာဖို့ရှိနေပြီးတော့ဒက်စီ1လီတာဟာအခုဆိုရင်1ဒေါ်လာနဲ့85ပြားရှိပြီးတော့ဒီဇယ်ထက်နည်းနည်းပိုပြီးတော့ဈေးကြီးပါတယ်ခင်ဗျာ
လိမ်ပိုင်းဆိုင်ရာခွဲခြားဆက်ဆံနဲ့အကြမ်းဖက်မှုတွေကိုဆန့်ကျင်ဆန္ဒပြပွဲတွေဥရောပတလွှာမှာမနေ့စနေနေ့ကကျင်းပခဲ့ကြပြီးလူပေါင်းတောင်းတဲ့ချီပြီးတက်ရောက်ခဲ့ကြပါတယ်။လောင်စာဆီဈေးတက်လို့ဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့ပြင်သစ်နိုင်ငံပါရီမြို့တော်မှာလည်းမနေ့တုန်းကလိမ်ပိုင်းဆိုင်ရာခွဲခြားဆက်ဆံနဲ့အကြမ်းဖက်မှုတွေကိုတီးခြားဆန္ဒပြပွဲတွေကျင်းပခဲ့ပြီးလူပေါင်း 3,000 ကျော်တက်ရောက်ကြပါတယ်။ပြင်သစ်နိုင်ငံတစ်ခုလုံးမှာမနေ့ကအကြမ်းဖက်မှုဆန့်ကျင်ရေးဆန္ဒပြခဲ့ကြသူ 9,000 လောက်ရှိတယ်လို့ဆန္ဒပြပွဲကိုစီစဉ်သူ Caroline D. Hess ကပြောပါတယ်။ရောမမြို့တော်မှာလူပေါင်း 1,000 လောက်မိုးရွာတဲ့ဆန္ဒပြခဲ့ကြသလိုဂျီနီဗာနဲ့အေသင်မြို့တော်မှာလည်းရာနဲ့ချီပြီးဆန္ဒပြကြပါတယ်။အမျိုးသမီးတွေအပေါ်အကြမ်းဖက်မှုကိုဆန့်ကျင်တိုက်ဖျက်မှုတွေကနေ့စဉ်ဆိုသလိုတိုးတက်မှုတွေရှိလာနေပေမဲ့လူအဖွဲ့အစည်းအတွင်းမှာတော့ရှေ့ဆက်ဆောင်ရွက်သွားရအောင်မှာဖြစ်တဲ့အကြောင်းဒီကိစ္စကိုလည်းလူတိုင်းအနေနဲ့ကိုယ်နဲ့သက်ဆိုင်တဲ့ကိစ္စအဖြစ်ဆောင်ရွက်တိုက်ဖျက်ကြဖို့လိုအပ်တယ်လို့ပြင်သစ်သမ္မတအီမာနျူအယ်မက်ခွန်ကသူ့ရဲ့ထောက်ခံမှုကို Twitter မှာရေးသားခဲ့ပါတယ်ရှင်။
စပိန်ဝန်ကြီးချုပ်ပေဒရိုဆန်ချက်စ်ပြီးခဲ့တဲ့သတင်းပတ်ကထုတ်ပြန်လိုက်တဲ့ထုတ်ပြန်ကြေညာလိုက်တဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာဥပဒေအရတော့စပိန်နိုင်ငံဟာသူ့ရဲ့စွမ်းအင်အရေးသွေးကိုပြည်ဖြူမဲ့စွမ်းအင်ကိုပြောင်းလဲအသုံးပြုပြီးတော့ရုပ်ကျင်းလောင်စာဖြစ်တဲ့မြောက်လောင်စာအသုံးပြုနေတဲ့ယင်းတွေကို2040ခုနှစ်မှာဆွလတ်တော်ဖို့အစီအစဉ်တရက်ကိုရေးဆွဲနေပါတယ်။ဒါပေမဲ့အခုလိုလုံးဝအပြောင်းလဲတွေလှုပ်ဆောင်မဲ့ဒီအစီအစဉ်ကပြင်ဆင်မှုတွေတိတ်ပြီးတော့ကောင်းကောင်းမလုပ်ထားတဲ့စပိန်ကားလုပ်ငန်းအတွက်တော့တိတ်ကိုရိမှန်းချက်ကြီးလွန်ရရောက်နိုင်မယ်ဆိုပြီးတော့တချို့တွေကထောက်ပြကြပါတယ်။စပိန်နိုင်ငံဟာလျက်စစ်ကားဈေးကွက်ဟာတခြားဥရောပနိုင်ငံတွေရဲ့နောက်မှာအတော်လေးရှိနေပြီးတော့စပိန်နိုင်ငံရဲ့လျက်စစ်ကားအသုံးပြုမှုဈေးကွက်ဟာ 3.2% ရာခိုင်နှုန်းပဲရှိတယ်လို့ရှိတာဖြစ်ပါတယ်။ပြင်သစ်ဂျာမနီ၊ဘယ်လ်ဂျီယမ်နဲ့နယ်သာလန်နိုင်ငံတွေမှာတော့လျက်စစ်ကားအသုံးပြုမှုဈေးကွက်က2ရာခိုင်နှုန်းရှိပါတယ်။အခုလိုလှုပ်ဆောင်တာဟာနိုင်ငံရေးအရလည်းအချိန်ကောင်းတော့မဟုတ်ဘူးလို့ပြောမှာဖြစ်တယ်ဆိုပြီးတော့လည်းထောက်ပြကြပါတယ်။ဘာကြောင့်လဲဆိုတော့စပိန်ရဲ့အင်ဒီဂျင်ပြည်သက်နိုင်ငံမှာဆိုရင်လည်းလောင်စာဆီဈေးကြီးမြတ်မှုကြောင့်ဆန္ဒပြတာတွေနဲ့ရင်ဆိုင်နေရတာကြောင့်ဖြစ်ပါတယ်ခင်ဗျာ
။ VOA American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းထိုမီတာ70 kHz 10683ညလိုင်းထိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ရိုဟင်ဂျာတွေကိုနိုင်ငံသားဖြစ်ခွင့်ပြန်လည်အခြေချခွင့်မပေးရရခိုင်ပြည်နယ်စစ်တွေမြို့မှာဒီကနေ့ဆန္ဒပြကြပါတယ်။ရွှေကြဒုက္ခသည်တွေကိုခိုးဝင်ဘင်္ဂလီတွေလို့သုံးနှုတ်တဲ့ဆန္ဒပြပွဲကိုတော့ဖုံးတော်ကြီးတွေကဥဆောင်ခဲ့ကြပါတယ်။ဗုဒ္ဓဘာသာဝင်ဖုံးတော်ကြီးတွေတိလရှင်တွေနဲ့လူတွေအပါအဝင်လူပေါင်း300လောက်ပါဝင်ခဲ့ကြတဲ့ဒီကနေ့ဆန္ဒပြပွဲကိုရဲတပ်ဖွဲ့ကလုံခြုံရေးရယူပေးခဲ့ပြီးငြိမ်ငြိမ်ချမ်းချမ်းပြီးဆုံးသွားပါတယ်။တိုင်းရင်းသားကမန်နီအဖြစ်အတူအယောင်လုပ်ပြီးဘင်္ဂလီတွေကိုနိုင်ငံသားစီစီရေးကထုတ်ပေးတယ်လို့ဆန္ဒပြသူတွေကဆွတ်ဆွဲပြီးကန့်ကွက်ကြပါတယ်။မောင်နှောတောင်ပိုင်းမှာဘင်္ဂလီတွေမထားဖို့ခိုးဝင်ဘင်္ဂလီတွေကိုအစိုးရဘက်ကအရေးယူဖို့ဆန္ဒပြသူတွေကတောင်းဆိုကြတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာအများစုနေထိုင်ကြတဲ့မွတ်စလင်တွေကသူတို့ကိုသူတို့ရိုဟင်ဂျာတွေအဖြစ်ခံယူကြပေမဲ့ဒေသခံရခိုင်တွေဘက်ကရောမြန်မာအစိုးရကပါရိုဟင်ဂျာတွေအဖြစ်အသိအမှတ်မပြုပါဘူး။ဒီကနေ့ဆန္ဒပြပွဲမှာလည်းရိုဟင်ဂျာတွေကိုဘင်္ဂလီတွေအဖြစ်သုံးနှုန်းခဲ့ကြပါတယ်။ရိုဟင်ဂျာတွေကိုလက်မခံရေးဆန္ဒပြကြတဲ့အပြင်မောင်နှောခရိုင်အတွင်းမှာမွတ်စလင်ဘာသာဝင်လူငယ်တွေကိုကြောင်းစီယာမခံဘုတ်ကိုလည်းဆန္ဒပြသူတွေကတောင်းဆိုနေကြပါတယ်ရှင
်။အမေရိကန်ပြည်ထောင်စုအတွင်းရာသီဥတုပြောင်းလဲမှုရဲ့တက်ရောက်မှုတွေနဲ့ပတ်သက်ပြီးစိုးရိမ်ပွဲခံမှတ်ချက်တွေပါဝင်ပြီးခဲ့တောက်ကြနေကထုတ်ပြန်လိုက်တဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာအစိုးရခံစားရဲ့အရေးပါမှုကိုတရုတ်ရောင်းထရမ့်အစိုးရကရှင်းချလိုက်ပါတယ်။ဒီလေးလာမှုဟာဆိုရင်အစိုးရအဆုံးဖြစ်နိုင်ခြေတွေအပေါ်အများစုအခြေခံထားတာဖြစ်ပြီးတော့ကာဗွန်တန်းငွေထုတ်လွှတ်မှုနဲ့ရာသီဥတုပြောင်းလဲမှုကိုရှင်းချပေးနိုင်မဲ့ဒီပညာသစ်တွေတီထွင်ဖန်တီးမှုတွေကိုထဲသွင်းတက်ချက်မထားဘူးလို့လဲသမရအင်ပီရောကပြောပါတယ်လွတ်တော်ရဲ့အတီးပြုကျတဲ့သဒ္ဒတာချိန်တိဖြတ်ထုတ်ပြန်တဲ့ရာသီဥပြောင်းလဲမှုဆိုင်ရာစမ်းစစ်ချက်အစီရင်ခံစာမှာတော့ရာသီဥကြောင့်ဖြစ်ရတဲ့ဘေးဒုက္ခတွေကဖြစ်ရောဖြစ်စဉ်တစ်ခုလို့ပို့ပြီးဖြစ်လာနေပြီလို့အမှတ်ချက်ပေးထားတာပါအမေရိကန်အစိုးရဝန်ကြီးဌာနတွေရဲ့ Agency 73ခုတို့ကတော့သူတေသနာပညာရှင်300ကျော်တို့ပြုစုတဲ့ရာသီဥပြောင်းလဲမှုဆိုင်ရာစမ်းစစ်ချက်အစီရင်ခံစာဒီမှာတော့ရှိလာမဲ့ဆယ်စုနှစ်တွေအတွင်းအမေရိကန်ရဲ့စီးပွားရေးသဘောပတ်ဝန်းကျင်လူလူကျန်းမာရေးနဲ့ကောင်းမွန်စွာနေထိုင်ရေးအတွက်ရည်ရွယ်ဆောင်ရွက်မှုမရှိဘူးဆိုရင်တော့ဘေးဒုက္ခတွေပိုပြီးတော့ပြင်းထန်လာပြီးဖြစ်ရောဖြစ်စဉ်တစ်ခုလို့ပိုဖြစ်လာမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
အမေရိကန်မှာနိုင်ငံရေးခုံလုံးခွင့်ရှောက်ထားသူတွေအနေနဲ့အမေရိကန်တရားရုံးတွေမှာစစ်ဆေးကြမ်းနာမှုအတွင်းမက္ကဆီကိုနိုင်ငံတွင်မှာစောင့်ဆိုင်းနေထိုင်ရေးအတွက်အသစ်တက်လာတော့မဲ့မက္ကဆီကိုအစိုးရကစီစဉ်ထားတဲ့ဆိုတဲ့သတင်းဖော်ပြချက်ကိုရွေးကောက်ခံမက္ကဆီကိုအစိုးရတက်ကညှင်းပယ်လိုက်ပါတယ်မကြခင်အနာလွှဲပြောင်းရယူမဲ့မက္ကဆီကိုအစိုးရတဲ့နဲ့အမေရိကန်အစိုးရကြားမှာအလားတူသဘောတူညီချက်မျိုးမရှိဘူးလို့အစိုးရတဲ့မှာပြည်ထရေးဝန်ကြီးအဖြစ်တာဝန်ယူမဲ့အိုဂါဆန်ချက်စ်ကကြေညာချက်ထုတ်တာပါအသစ်တက်လာမဲ့မက္ကဆီကိုအစိုးရကအမေရိကန်မှာနိုင်ငံရေးခုံလုံးခွင့်ရှောက်ထားမှုတွေကိုတရားရုံးတွေမှာစစ်ဆေးနေစဉ်အတွင်းနိုင်ငံရေးခုံလုံးခွင့်ရှောက်ထားသူတွေကိုကာလာတို့အနေနဲ့နိုင်ငံတွင်းမှာနေခွင့်ပြုဖို့သဘောတူထားတယ်လို့ဆန်ချက်စ်ကပြောဆိုတဲ့အကြောင်းဝါရှင်တန်ပို့သတင်းစာကြီးကဒီမတိုင်ခင်နိုင်ငံပိုင်းလောက်ကမှသတင်းဖော်ပြခဲ့တာဖြစ်ပါတယ်
။အာကာသထဲမှာမိုင်မောင်းတန်းရာနဲ့ချီပြန်တမ်းပြီးတဲ့နောက် American အာကာသ Agency NASA ကနေအင်္ဂါဂျူကိုစုံစမ်းဖို့နောက်ဆုံးလွတ်တင်လိုက်တဲ့အာကာသယာဉ်ဟာတနင်္လာနေ့မှာတော့အင်္ဂါဂျူဘော်ကိုရောက်ရှိဆင်းသက်မှာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုရနိုင်တို့ပြောပြပေးခဲ့တာပါ။ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့ဒီပိုင်းလဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်။ဒီကနေ့ကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများအပေါ်အကြမ်းဖက်မှုပပရဝင်းနေ့မှာမြန်မာအမျိုးသမီးတွေအတွက်အမျိုးသမီးအခွင့်အရေးချိုးဖောက်ခံရတာတွေအိမ်တွင်းအကြမ်းဖက်မှုတွေ၊လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေပပျောက်ရေးကိုဥပဒေကြောင်းအရထိထိရောက်ရောက်အကာအကွယ်ပေးပါလို့အမျိုးသမီးရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်။ဒီကနေ့ကစလို့16ရက်တာအမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးလှုပ်ရှားမှုကိုနိုင်ငံတဝန်းအမျိုးသမီးရေးလှုပ်ရှားသူတွေကဥဆောင်ကျင်းပနေကြပါတယ်။မတ်ဆူမွန်စူးစီးတင်ပြထားပါတယ်ရှင်။
ဒီကနေ့နိုဝင်ဘာလ25ရက်နေ့တနင်္ဂနွေကတော့အမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့ဖြစ်ပါတယ်ဒီကနေ့ကနေစလို့ဒီဇင်ဘာလ10ရက်နေ့အထိမြန်မာနိုင်ငံတနိုင်ငံလုံးအတိုင်းအတာနဲ့အမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးလှုပ်ရှားမှုပညာပေးလှုံ့ဆော်မှုတွေကိုအမျိုးသမီးရေးလှုပ်ရှားသူတွေကဥဆောင်ကျင်းပနေကြပြီဖြစ်ပါတယ
်
အခုကြားခဲ့ရတဲ့အတန်းကတော့ Triangle Woman အဖွဲ့နဲ့သွေးစည်းညီညွတ်သောတမကများအဖွဲ့ချုပ်မြမတို့ပူးပေါင်းတင်ဆက်တဲ့အမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေး16ရက်တာလှုပ်ရှားမှုမှာပညာပေးလှုံ့ဆော်နေကြတာဖြစ်ပါတယ်အမျိုးသမီးတွေကိုအကြမ်းဖက်မှုပပျောက်ရေးအတွက်ဥပဒေကြောင်းအရာထိထိရောက်ရောက်အကာအကွယ်ပေးဖို့အဓိကရည်ရွယ်ချက်နဲ့ကျင်းပနေတာဖြစ်ပါတယ်လို့အမျိုးသမီးရဲ့လှုပ်ရှားမှုဦးဆောင်သူ Triangle Woman အဖွဲ့ရဲ့ Director မခင်လေးက VOA မြန်မာပိုင်းကိုပြောပါတယ်
2018ခုနှစ်ရဲ့ဒီအကြမ်းဖက်မှုပပျောက်ရေးဒီအနေနဲ့လုပ်ငန်းဝင်ကျမအကြံဖက်မှုရဖို့အားလုံးပူးပေါင်းပါဝင်ပြီးဆိုတာဖြစ်ခဲ့တဲ့ဒီအကြံဖက်မှုတွေနဲ့လည်းအများကြီးသက်ဆိုင်နေတဲ့အတွက်ဒီအလူးကြီးတွေအကြံဖက်မှုပွားပြမှုတွေဥပဒေထင်ကာကိုပြီးပြီးရတဲ့ဟာတွေကိုကျွန်တော်တို့ကြိကထားပြီးတော့ဒီသင်းနှစ်ခုပေါ့နော်ဒီရဲ့တက်နှစ်ခုနဲ့လောက်တာဖြစ်ပါတယ်ဒီအကြံဖက်မှုပွားပြဖို့365ရက်ရှိတယ်ဒီမှာကျွန်တော်တို့6ရက်ပဲလုပ်လို့မရပါဘူးတိုင်းရဲ့ဒီအနေနဲ့အနေထားနဲ့ကျွန်တော်တို့လုပ်နိုင်တာကတော့ပြောရလို့ရှိရင်တော့အားနည်းပြီးပြီးလို့ပြောချင်ပါတယ်ရှင
်ဒီ16ရက်တာလှုပ်ရှားမှုတွေကိုမြန်မာနိုင်ငံတဝန်းလှုပ်ရှားနေတဲ့အထက်အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံလည်းပါဝင်ပါတယ်အဓိကအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့ဥတီချက်ကတော့အမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးဥပဒေဖြင့်ကာကွယ်ပေးဆိုတဲ့ရည်ရွယ်ချက်နဲ့ဥဆောင်လှုပ်ရှားတာဖြစ်ပါတယ်လို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အထွေထွေအတွေ့အမှုလွေးပိုးငယ်ကပြောပါတယ်
အခုကမြန်မာနိုင်ငံမှာတခါမှလိင်ပိုင်းဆိုင်ရာကြမ်းဖက်မှုအနေနဲ့ပတ်သက်ပြီးတော့ကာကွယ်တဲ့ဥပဒေတခါမှကျမတို့ပြောတဲ့ဟာမရှိဘူးเนาะဒါပေမဲ့ကျမတို့ဥပဒေပြည်ဌာနမှာရှိတဲ့သူတွေကဒီဥပဒေတွေပေါ်ပေါက်ပြီးတော့မှာတကယ်ကိုထိရောက်တဲ့အရေးကြီးမှုတွေကိုကျမတို့စက်ပြန်အောင်ချေဆောင်ရွက်ရမှာဖြစ်တယ်အဲ့ဒါမှသာလေကျမတို့ရဲ့အနာဂတ်မျိုးဆက်ဒီအမျိုးသမီးတွေတွေတော်လုံးချုံမှုဘဝလုံးချုံမှာရှိမှာဖြစ်ပါတယ်
မြန်မာနိုင်ငံမှာအမျိုးသမီးတွေအိမ်တွင်းအကြမ်းဖက်ခံရတာလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုဥပဒေကြောင်းအရအကာအကွယ်ပေးမှုကအရန်ကိုအားနည်းနေသေးတဲ့အတွက်ဥပဒေကြောင်းအရအကာအကွယ်ပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်လို့လွေပိုးငယ်ကပြောပြခဲ့တာပါဒါအပြင်မြန်မာအမျိုးသမီးတူတွေကြားအကြမ်းဖက်မှုနဲ့ပတ်သက်လို့အသိပညာပေးမှုအားနည်းခဲ့တဲ့အတွက်နားလည်မှုလွဲမားနေတာအမျိုးသမီးတွေကိုယ်တိုင်သူတို့ရဲ့အမျိုးသမီးအခွင့်အရေးဥပဒေကြောင်းအရအကာအကွယ်ရယူနိုင်မှုတွေပေါ်မသိရှိတာတွေကရှိနေတဲ့အတွက်အမျိုးသမီးရဲ့လှုပ်ရှားသူတွေဘက်ကလှုပ်ရှားမှုတွေနဲ့ပညာပေးစော်ဩနေကြတယ်လို့အစိုးရတာဝန်ရှိသူတွေဘက်ကလည်းထိထိရောက်ရောက်ပညာပေးမှုတွေလုပ်ဖို့လိုတယ်လို့အမျိုးသမီးရဲ့လှုပ်ရှားမှုဦးဆောင်သူ Triangle Woman ရဲ့ Director မခင်လေးကပြောပါတယ
်အဓိကတော့ပညာပေးမှုအားနည်းနေဆိုတာတော့တကယ်မှလက်ထိကျွန်တော်တို့ဆုံးနေရတဲ့ကြံစည်တာပဲဖြစ်ပါတယ်အကြမ်းဖက်မှုတွေလို့
လာရင်တော့အကျန်းထောက်လို့ဒီစပင်းနေတာဟာအင်းကြီးပြဿနာလို့ဒီစရဲ့အင်းကြီးပြဿနာတွေကလည်းအများကြီးရှိနေပါတယ်။အဲ့ဒီအတွက်ကကျွန်တော်တို့ဒီရေးသမီးဖွဲ့ရဲ့ရက်သက်ဖွဲ့ကြီးကသိပညာပေးလို့ဒီတောင်းရနေတယ်မဲ့လေကျွန်တော်တို့တောင်းရနိုင်မှုကအတိုင်းအတာအကန့်အသတ်ရှိပါတယ်။တို့တဲ့ကြောင့်အစိုးရတောင်းဝန်ရှိတဲ့ဒီနေနဲ့တောင်းတင်ရိုးတွေမှာကျွန်တော်တို့လူ့ဘဝတွေမှာပိုကြည့်ကြည့်ပြည့်ပြည့်ဒီအကျန်းထောက်မှုကိုသိရှိအောင်သိပညာပေးစာဟိုသိချရည်ကိုချက်ချင်းပြီးတော့တောင်းရဖို့လိုပါတယ်။အဲ့လိုမလုပ်နိုင်တဲ့ချိန်မှာတော့ကျွန်တော်တို့အရေးကြီးတယ်ကျွန်တော်တို့အသိပေးချင်တာကတော့အရင်လိုမဟုတ်ဘူး။အကျန်းထောက်မှုဖြစ်လာရင်ဝိုင်းဝန်းစီနေပေးမဲ့သူတွေရှိတယ်။ဒါအကျန်းထောက်မှုလို့ခေါ်တယ်လားဟုတ်လားဒီလိုနဲ့ဟုတ်မျက်စိနားရဖွင့်တာပါရေဒီယိုတွေနားထောင်ပါ TV မှာ Facebook မှာဒီသတင်းတွေပတ်သက်လာတဲ့နော်ဆက်ကြည့်လို့ရမယ့်ဖုန်းနံပါတ်တွေဖတ်ထားပြီးတော့ဒီလိုအစ်ဖြစ်ခဲ့လို့ရှိရင်အဲ့ဒီဖုန်းနံပါတ်တွေအဲ့ဒီဆက်ကြည့်ရမယ့်လိပ်စာတွေကိုဆက်ကြည့်ပေးပါဒါဆိုလို့ရှိရင်တော့ဥက္ကဋ္ဌနေရတဲ့ပြဿနာကိုဘယ်လိုဖြေရှင်းမလဲဆိုတာကိုဝိုင်းဝန်းကြည့်ပေးနိုင်ဖို့ဒီနေ့နေ့ပြည့်တယ်လို့ကျွန်တော်တော့ပြောချင်ပါတယ
်အမျိုးသမီးများအပေါ်အကြမ်းဖက်မှုကတားဆီးကာကွယ်ပေးမယ့်ဥပဒေကိုအမြန်ဆုံးပြဋ္ဌာန်းပေးဖို့လိုရပြီးတရားရေးစီရင်မှုတွေမှာဗန်းမလိုက်မျှတတဲ့ထိရောက်စွာအရေးယူဆောင်ရွက်မှုတွေပြုလုပ်ဖို့အစိုးရကိုအမျိုးသမီးရဲ့လှုပ်ရှားသူတွေကဒီကနေ့ကြားရောက်တဲ့အမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့မှာတောင်းဆိုလိုက်ကြပါတယ်ရှင်
မဆုမမရှင်အခုဆက်ပြီးထိုင်းမြန်မာနယ်စပ်မှာစိတ်ကြွဈေးတွေတန်းနဲ့ချီဖမ်းမိတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်ထိုင်းမြန်မာနယ်ခြားအတွင်းမူရဲအဖွဲ့နှိမ်နင်းလုပ်နေတဲ့ထိုင်းစစ်တပ်နဲ့မူရဲမှောင်ခိုသမားတွေအကြားတိုက်ပွဲတွေနိုဝင်ဘာ24ရက်နေ့ကဖြစ်ပြီးမူရဲဂိုင်းဝင်5ဦးအသေဖမ်းမိပြီးနောက်စိတ်ကြွဈေး9သိန်းကျော်ဖမ်းမိခဲ့ပါတယ်။တစ်ဆက်တည်းမှာပဲနိုဝင်ဘာ24ရက်နေ့ကလည်းထိုင်းမြောက်ပိုင်းချင်းရိုင်ခရိုင်အတွင်းကနေစိတ်ကြွဈေးပြား5သန်းကျော်ကိုထိုင်းစစ်စီးဂိတ်ကနေဖမ်းဆီးနိုင်ခဲ့ပါတယ်။မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်နယ်ခြားမြင်းနဲ့မီတာ900လောက်သာဝေးတဲ့ထိုင်းမြောက်ပိုင်းမဲဆိုင်မြို့အနီးဒွိုင်းနန်းနန်းနွမ်တောင်တန်းဖားလီတောင်ကုန်းမှာတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။နေကြားဆောင်အမှတ်နှစ်တပ်ဖွဲ့ဝင်တွေကင်းလဲ့နေချိန်မြန်မာနိုင်ငံဘက်ကနေဝင်လာတဲ့မူရစ်စေဝါတဲဆောင်လာသူလက်နက်ကင်ခုနှစ်ဦးနဲ့ထိုင်းစစ်တပ်တို့ထိတိုက်တွေ့ခဲ့ကြတာလို့ဆိုပါရယ်။15မိနစ်အကြာနှစ်ဖက်အကြာအပြန်အလှန်ပစ်ခတ်ခဲ့ကြပြီးတဲ့နောက်မှာတော့မူရစ်စေဝါတဲဆောင်လာသူ9ဦးကိုအသေးဖမ်းမိခဲ့ပြီးစိတ်ကြွဈေးပြား9သိန်း2တောင်းကိုထိုင်းနိုင်ငံဘက်ကဖမ်းမိခဲ့တယ်ဆိုပြီးအမှတ်3ဒေသမှာနိုဝင်ဘာလ25ရက်နေ့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာအမှတ်3ဒေတာဗိုလ်မှူးဝီချစ်ဂုံဆန်ကထုတ်ပေါ်ပြောဆိုသွားပါတယ်
။အကြံပြန်ဒီဖော်မန့်ပြည်နာပြည်ချုံကကြည့်ว่าในพื้นที่ทุกพื้นที่ไม่ใช่ของกองทัพภาคที่3นะครับกองทัพภาคที่2กองทัพภาคที่1กองทัพภาคที่4เช่นกันถ้ามีข่าวสารเกี่ยวกับเรื่องยาเสพติดซึ่งอาจจะเป็นถ้าท่านคิดเห็นว่ามันไม่เหมาะไม่สมไม่ควรเนี่ยแจ้งเลยครับ
နေဇတ်ဒေသမှာနေထိုင်နေတဲ့တိုင်းရင်းသားတွေအနေနဲ့အစိုးရရဲ့မူရစ်စေဝါတိုက်ဖြတ်ရေးလုပ်ငန်းတွေမှာပူးပေါင်းပါဝင်ကြဖို့မူရစ်စေဝါနဲ့ပတ်သက်လို့မတင်ငါစရာတွေ့မယ်ဆိုရင်လည်းသတင်းပေးကြဖို့နဲ့ကြေးရွာသားတွေအနေနဲ့မူရစ်ကုံတွေတွေကအထမ်းသမားတွေအဖြစ်လိုက်ခိုင်းနေဆိုရင်မလိုက်ကြဖို့တွေကိုလည်းသတိပေးသွားပါရစေ။အဲ့ဒီတိုက်ပွဲဖြစ်ပွားခဲ့တဲ့နေရာမှာမူရစ်စေဝါမှောင်ကိုသမားတွေကထိုင်းစစ်တပ်ကိုပြန်လည်ခုခံပစ်ခတ်ထားတဲ့ AK-47 တနက်ကြီးစံအခွန်89တောင်းကိုလည်းတွေ့ရှိခဲ့တာပါ။ထိုင်းစစ်တပ်ကပစ်ခတ်လို့တေဆုံးခဲ့တဲ့သူတွေကတော့တပ်တွေအထောက်အထားမတွေ့ရပေမဲ့ထိုင်းမြန်မာနယ်ခြားမှာနေထိုင်နေကြတဲ့အခါတောင်ပေါ်တိုင်းရင်းသားတွေဖြစ်တယ်ဆိုပြီးထိုင်းသတင်းတွေမှာရေးသားထားပြီးအခုစိတ်ကြွဈေးတွေဝင်လာနေတဲ့နယ်ခြားပေါက်ဟာရှမ်းလက်နက်ကိုင်တွေထိမ့်ချုပ်ထားတဲ့နယ်မြေကဖြစ်တယ်ဆိုပြီးထိုင်းသတင်းတွေမှာရေးသားနေပါတယ်။ချင်းရိုင်ခရိုင်အတွင်းမှာစစ်စေးဂိတ်တွေထူထပ်စွာခြားထားနေချိန်မှာပဲနိုဝင်ဘာလ24ရက်နေ့ကစိတ်ကြွဈေးပြား5သန်းတည်ဆောင်လာတဲ့ Toyota ကားတစ်စီးကိုထက်ခရိုင်ဝေးမိုက်စစ်စေးဂိတ်မှာဖမ်းဆီးနိုင်ခဲ့ပါတယ်။ရဲစစ်စေးဂိတ်ကိုတွေ့လို့ကားပေါ်ကနေထွက်ပြေးခဲ့တဲ့ထိုင်းနိုင်ငံသား2ဦးကိုလည်းဖမ်းဆီးခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ရှမ်းပြည်နယ်မိုင်းတုံမိုင်းဆက်နယ်အနီးဆုံးဒေသဖြစ်တဲ့ချင်းရိုင်ခရိုင်ချင်းတောင်းဒေသမှာလည်းနိုဝင်ဘာလ22ရက်နေ့မနက်ပိုင်းကထိုင်းနယ်ခြားစောင့်တပ်ရင်းအမှတ်339နဲ့ထိုင်းနိုင်ငံတွင်းကိုဝင်လာတဲ့မူရစ်ဂိုင်းဝင်တွေရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ရမှာမူရစ်စေဝါတဲဆောင်လာသူ3ဦးတေဆုံးသွားခဲ့ပါတယ်။အခုဆိုရင်ထိုင်းအစိုးရအနေနဲ့ထိုင်းမြောက်ပိုင်းကနေလာနေတဲ့မူရစ်စေဝါတွေကိုဖမ်းဆီးနိုင်ခဲ့တာဟာ2018ခုနှစ်အတွင်းမှာစိတ်ကြွဈေးပြားအလုံးရေ306သန်းကျော်ရှိသွားပြီဖြစ်ပါတယ်ရှင်
။မအေးမှာသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပါမယ်။နယူးယောက်မြို့ကလွတ်လပ်ရေးတင်ဂီတလီဘာတီကြောက်ရွံ့ချီရှိရာစွန်းမှာစတူယန်ပေ 26,000 ရှိတဲ့ပြတိုက်အစ်တစ်ကိုတိစောက်နေပါပြီ။2019မှာဖွင့်နိုင်မယ်လို့မျှော်လင့်ပြီးလွတ်လပ်ရေးရဲ့အနက်အဓိပ္ပာယ်လီဘာတီကြောက်ရွံ့ထုတ်ကြီးရဲ့ခေတ်အဆက်ဆက်သမိုင်းကြောင်းတွေကိုပြသထားမှာလည်းဖြစ်ပါတယ်။စောက်လုံနေစဲပြတိုက်ကို VOA သတင်းတောက်ရေမန်တေလာကတွားရောက်လည်လာခဲ့တာကိုမတ်အီတန်စင်ကပြောပြပေးပါမယ်။
1892ခုနှစ်ကနေပြီးတော့1954ခုနှစ်ထိ
ချောက်ဆက်နှစ်နှစ်တာကာလတခြားလုံးမှာကဘာကိုအလင်းပြမင်းလွတ်လပ်ရဲ့တင်ဂီတာလို့နာမည်ပေးထားတဲ့ပြင်သစ်ကလက်ဆောင်ပေးထားတဲ့လေပါဒီကြောက်ရွံ့ထူဟာအဲလစ်ဂျူနာကိုရောက်လာတဲ့စနစ်တန်းထက်မကတော့အမေရိကန်ပြည်သူကိုလာရောက်ပြီးတော့အခြေချနေထိုင်သူတွေကိုကြိုဆိုခဲ့ပါတယ်လေပါဒီကြောက်ရွံ့ထူရဲ့တပိုင်းကြောင့်ကိုဂုံပြူတင်ပြနိုင်ဖို့ပြားလိုက်အစ်စ်ကိုစားလို့နေပြီလေဖြစ်ပါတယ ခံစားချက်အကြောင်းကိုပြောပြပါရစေ
When we first came on the island we were moved we literally
ကျွန်တော်ဒီကျွန်းကိုပထမဆုံးရောက်လာတော့ငါရင်ထဲမှာခံစားလိုက်ရပါတယ်ဒူးထောက်ပြီးတော့ငိုနေသူတွေကိုကိုယ်တိုင်တွေ့ခဲ့ရပြီးဒီနေရာကသူတို့အတွက်အင်မတန်ထူးခြားမြင့်မြတ်တဲ့နေရာဖြစ်တမိုးထားကြတာကိုနားလည်တွေ့မြင်ခဲ့ရပါတယ
်လီဘာရီကျောက်ရွှထွေကြီးရှိရာကို20လာလေတဲ့သူ၄တန်းခွဲရှိတယ်ဆိုပေမဲ့လည်းအဲ့ဒီအားလုံးရဲ့ငါးပုံတစ်ပုံလောက်ပဲဒီကျောက်ထူကြီးရဲ့ကိုဝင်နိုင်ခဲ့ကြပါတယ်အခုပြလိုက်တဲ့နဲ့ပန်းဥယင်ဖွင့်ရင်တော့လေဘာဒီကျွန်းကိုလာလေသူတိုင်းလင်းလာနိုင်တဲ့နေရာဖြစ်လာတော့မှာပါတွေးခေါ်ဆွေးနွေးမှုတွေကိုဖိတ်ခေါ်တဲ့ဒီဇိုင်းမျိုးစိတ်ကူးစိတ်တန်းနဲ့ဆောက်လုပ်ထားကြတာလည်းဖြစ်တဲ့အကြောင်း ESI ဒီဇိုင်းကဒီဇိုင်နာအက်ဒဝင်းစလော့ခ်စ်ဘတ်ကပြောပါတယ
် We wanted to really convey this idea that
it is လူရဲ့နေသားရကိုကာကွယ်ဖို့ထိမ့်သိမ်းဖို့ကျွန်တော်တို့အားလုံးရဲ့လက်ထဲမှာရှိတယ်ဆိုတာကိုရည်ညွှန်းဖော်ပြခြင်းပါတယ်
လာရောက်လေပတ်တဲ့ဧည့်သည်တွေမှာကိုယ်အတိပဲဖွင့်ဆိုမှုကိုယ်စီရှိကြပါတယ
်။ El esfuerzo de todas esas personas
ဒီနိုင်ငံကိုရောက်လာသူအားလုံးဒန်းလူညီများမှုနဲ့စူပေါင်းယက်တီနိုင်မှုတွေအတွက်ဝိုင်းဝန်းဆောင်ရွက်တဲ့အင်အားကို Liberty ရုပ်ထုကညှိနှိုးပါတယ
်။ Sentirte libre pero siempre respetando la libertad del prójimo.
လူ့မှုကိုကိုယ်နဲ့ခံစားဖို့အပြင်တခြားသူရဲ့လူ့လမ်းမှုကိုအမြဲတမ်းလေးစားဖို့လည်းလိုပါတယ
်။ Liberty ရုပ်ထုကြီးရဲ့ထိပ်93မီတာမြင့်တဲ့မီးရှူးမီးတိုင်ပေါ်ကနေပြီးတော့တွေ့ရမယ့်ရှုခင်းကိုကိုယ်တိုင်ဝင်ရောက်ခံစားနိုင်မဲ့ပုံရိပ်တုနည်းပညာကိုဒီပြလိုက်ထဲမှာခံစားနိုင်ပါတယ်။ Liberty ရုပ်ကိုထုလုပ်ခဲ့တဲ့သူ Frederick August Bartholdi ရဲ့အလုတ်ခန်းစတူဒီယိုထဲကိုရောက်သွားတယ်လို့မျိုးပြလိုက်လာသူတွေကဝင်ရောက်ပြီးတော့ကြည့်ရှုနိုင်ပါတယ်။ Inspiration Gallery စိတ်ကူးစိတ်တမ်းပြကန်းကိုလည်းနောက်ဆုံးပြကန်းအနေနဲ့တွေ့မြင်နိုင်ပါတယ်။ Liberty ရုပ်ထုကြီးရဲ့ထိပ်မှာဆယ်စုနှစ်တခုလုံးနေပါရှိခဲ့တဲ့1600ကီလိုလေးတဲ့မူလမီးရှူးမီးတိုင်ကိုလည်းပြတိုက်လာတဲ့ဧည့်သည်တွေအနည်းငယ်ကြည့်ရှုနိုင်ပါတယ်။1980ပြည့်နှစ်တွေကြာမှမူလမီးရှူးမီးတိုင်ကိုဖြုတ်ပြီးတော့အခုလက်ရှိအစ်စ်ကိုလဲခဲ့တာပါ။ပြတိုက်ရဲ့ထိတ်ဆုံးနေရာကနေကြည့်ရင်နယူးယောက်မြို့မန်ဟတ်တန်ရပ်ကွက်အောက်ပိုင်းရဲ့မြို့တစ်ခုလုံးရဲ့ကောက်ကျောင်းကိုလှမ်းမြောက်ပြီးတော့ကြည့်နိုင်ပါတယ်။ပြတိုက်ဆောင်အောင်တဲ့နေရာရှုခင်းကအကောင်းမြင်တဲ့သဘောကိုစောင့်နေလို့ပြတိုက်ကိုတိဆောက်သူအဓိကပြီးသူကကခံယူထားတာပါ
It doesn't try to be nostalgic it tries to be forward
ပြတိုက်ဆောင်အောင်ကအတိတ်ကိုလည်းလွန်းဆွတ်တဲ့ဟန်မဆောင်ပါဘူးရှေ့ကိုဥတည်တဲ့ဟန်ဆောင်ပါတယ်ကိုပိုင်ဟန်ကိုပိုင်တွေးခေါ်တွေနဲ့ယက်တီနိုင်ပြီးတော့ဒီမှာရှိနေမိသားဆောင်အောင်တွေပေါ်မှာလည်းလေးစားတဲ့အသွင်ဆောင်ပါတယ
် Liberty ကြောက်ရွံ့ထူးဆိုင်ရာပြတိုက်ကို2019ခုနှစ်မေလမှာဖွင့်လှစ်မယ်လို့လည်းခန့်မှန်းထားကြပါတယ်ရှင
်မန်အီတန်စင်ပါရှင်အခုဆက်ပြီးတော့အိန္ဒိယက spelling bee ပြိုင်ပွဲအကြောင်းကိုနားဆင်ရပါမယ်။ spelling bee လို့ခေါ်တဲ့စလုံးပေါင်းပြိုင်ပွဲဟာ American ပြည်ထောင်စုတဝန်းကကျောင်းသားလူငယ်တွေအတွက်တော့ရင်းနှီးတဲ့ပြိုင်ပွဲတစ်ခုပါ။ခက်ခဲတဲ့စကားလုံးတွေကိုအလွတ်မှတ်သားရွတ်ပြနိုင်တဲ့သူတို့ရဲ့ဉာဏ်ရည်အစွမ်းကိုကိုယ့်လိုကျောင်းသူကျောင်းသားတွေဒိုင်းတွေနဲ့ပရိသတ်အများပြရဲ့ရှေ့မှာစင်မော်တက်ပြီးစလုံးပေါင်းရှင်ပြိုင်ကြတာပါ။ဒီလိုရှင်ပြိုင်ပွဲတွေကိုအားကြပြီးအလားတူပြိုင်ပွဲအစီအစဉ်တစ်ခုကိုအိန္ဒိယနိုင်ငံဘင်္ဂလားဒေသမှာစီရင်သားကလေးငယ်တွေအတွက်စလုပ်ခဲ့သူကတော့ TV Rama Krishna ဖြစ်ပါတယ်။သူရဲ့ဒီအစီအစဉ်ကိုအခြေခံပြီး Be the Future ဆိုတဲ့မှတ်တမ်းရုပ်ရှင်တစ်ခုရိုက်ကူးထားတာလည်းရှိပါတယ်။ဒီမှတ်တမ်းရုပ်ရှင်အကြောင်းစလုံးပေါင်းပြိုင်ပွဲအကြောင်းနဲ့ကလေးငယ်တွေရဲ့အိမ်မက်တွေအကြောင်းကို Pfizer Elmasri ပေးပို့တဲ့သတင်းကိုမက်ခင်ဖြူထွေးကတင်ပြပေးပါမယ်ရှင်။
ကောင်းမှုနဲ့ပညာရေးတရက်ကဘဝရီပူမူတိုးတက်အောင်လုပ်ပေးနိုင်တယ်ဆိုတာကို TV Rama Krishna ကောင်းကောင်းသိခဲ့ပါဗျ။ချွတ်ချွတ်တက်တက်ကြည်ပြင်းခဲ့ရပါမယ်။သူ့ကိုကူညီစောင့်ရှောက်သူတွေရဲ့ပံ့ပိုးမှုကြောင့်ပညာသင်ကြားခွင့်ရခဲ့ပြီးနောက်ဆုံးအမေရိကန်ပြည်ထောင်စုမှာမြို့ပြအင်ဂျင်နီယာဘာသာရပ်နဲ့ဒေါက်တာခွင့်ရယူနိုင်ခဲ့ပါဗျ။ပြင်ဆင်ယူပြီးတဲ့နောက်မှာတော့စနီးတဲ့နဲ့အထူးဘင်္ဂလားမြို့ကိုပြန်လာခဲ့ပြီးတော့1998ခုနှစ်မှာ Sahasra Deepika Prahita ပညာရေးဖောင်ဒေးရှင်းကိုထူထောင်ခဲ့ပါဗျ။သမီးဖြစ်သူဆာဗာရာဂျန်ဒရာကဒီဖောင်ဒေးရှင်းရဲ့အကြီးအကဲဖြစ်တဲ့တာဝန်ယူဆောင်ရွက်ပေးပါတယ
်။ Sahasra Deepika is a Sanskrit word that means
Sahasra Deepika ဆိုတာကတက္ကသဘာသာစကားပါ။စီမီတထောင်လို့အဓိပ္ပာယ်ရပါတယ်။ကလေးငယ်တွေလိုအပ်တဲ့ချစ်ချင်းတနာကျင်နာခြင်းနဲ့မျောလင့်ချက်လင်းယောင်ကြီးတထောင်ဆိုတဲ့သဘောမျိုးနဲ့အဖေကယူထားတာပါ
။လွန်ခဲ့တဲ့နှစ်20အတွင်းဒီဖောင်ဒေးရှင်းကနေနှွမ်းပါတဲ့ကလေးငယ်တွေအထူးသဖြင့် main ကလေးငယ်တွေရာနဲ့ချီကိုကူညီပြုထောင်ပေးခဲ့ပါတယ်။
2009ခုနှစ်မှာအစီအစဉ်တွေတိုးချဲ့ခဲ့ပြီးတော့အစိုးရစာသင်ကျောင်းတွေမှာတက်နေတဲ့ကလင်းငယ်တွေကိုပါအင်္ဂလိပ်စာတိုးတက်ကောင်းမွန်လာအောင်ကူညီသင်ကြားပေးခဲ့ပါတယ
် Bangalore is a very cosmopolitan city if you don't know English
Bangalore မြို့ဟာယဉ်ကျေးမှုစုံတဲ့မြို့တစ်ခုပါမိခင်ဘာသာစကားကနေဒါလိုပဲပြောတတ်ပြီးတော့အင်္ဂလိပ်လိုမတတ်ဘူးဆိုရင်အလုပ်ကောင်းကောင်းရဖို့ခက်နိုင်ပါတယ် driver လုပ်ဖို့တောင်ခက်နိုင်တာမျိုးပါသူရဲ့ foundation ကနေစလုံးပေါင်းပြိုင်ပွဲတစ်ခုကိုလည်းစလုပ်ခဲ့ပါတယ်နှစ်စဉ်နှစ်တိုင်းကျောင်းသူကျောင်းသား 2,500 လောက်ပါဝင်ရှင်ပြိုင်ကြတာပါအနိုင်ရတဲ့သူဟာပြိုင်ပွဲကြီးမှုကျင်းပသူတွေပေးတဲ့ကောလိပ်ကျောင်းပညာသင်ဆုနဲ့အတူတခြားဆုတွေနဲ့အခွင့်အလမ်းတွေကိုပါရပါတယ
် The scholarship to college is a really really important prize
အနွမ်းပါဆုံးလူမှုအတိုင်းဝိုင်းကလာကြတဲ့ကလေးငယ်တွေမျိုးကောလိပ်ပညာသင်ခွင့်ဆိုတာကသူတို့အတွက်သိတ်အရေးကြီးတဲ့ဆုတစ်ခုပါပြိုင်ပွဲဝင်ခွင့်ရပြီးနောက်တစ်ဆင့်ပညာသင်ဆုရဖို့ကသူတို့အနာဂတ်အတွက်တကယ့်အစပျိုးခြေလှမ်းမှာပဲဒီလိုအစီအစဉ်ဆခဲ့တာ10နှစ်ပြည့်တဲ့အထိမ်းအမှတ်အနေနဲ့ဒီအစီအစဉ်အကြောင်းကိုမှတ်တမ်းရုပ်ရှင်တစ်ခုရိုက်ကူးဖို့ရာဂျန်ဒရာကရုပ်ရှင်ဖန်တီးသူမော်နီကာဆမ်တန်နီကိုတောင်းဆိုခဲ့ပါတယ်ဒီမှတ်တမ်းရုပ်ရှင်ကိုတော့ Be the Future လို့နာမည်ပေးပြီးစလုံးပေါင်းပြိုင်ပွဲဝင်ကျောင်းသူကျောင်းသားတချို့အကြောင်းကိုရိုက်ကူးခဲ့တာပါ
So we chose them randomly
ရိုက်ကူးဖို့လူတွေကိုတော့ဒီလိုပဲကြပန်းရွေးလိုက်တာပါစလုံးပေါင်းပြိုင်ပွဲမစခင်မှာရွေးပါတယ်ဒါကတော့သူတို့တွေဟိုးအစကနေအဆုံးထိပြင်ဆင်ခဲ့တာတွေမနေ့စောစောအေးရထားခြင်းကနေညပိုင်းထိအိမ်မှာကျောင်းမှာဘယ်လိုလေ့ကျင့်ရှင်ပြိုင်ကြရလဲဆိုတာတွေကိုသိရအောင်လို့ပါရုပ်ရှင်ဖန်တီးသူမော်နီကာဆမ်တန်နီပြောသွားတာပါသူတို့ဒီလိုကြပန်းရွေးလိုက်တဲ့အထက်မှာပါသူတူဖြစ်တဲ့ပရီယန်ကာဟာစလုံးပေါင်းပြိုင်ပွဲမှာလည်းအနိုင်ရတဲ့သူဖြစ်တယ်လို့မော်နီကာကပြောပြပါတယ
် She's a girl that says to herself
ဆူရသွားတဲ့ main clean ငယ်ကသူအခုလိုဖြစ်လာအောင်ပံ့ပိုးမှုတွေဟာသူ့အနာဂတ်အတွက်ပိုကောင်းလာစေုံသာမကသူမိသားစုနဲ့လူမှုအတိုင်းဝိုင်းတစ်ခုလုံးရဲ့အနာဂတ်ကိုပါပိုကောင်းလာစေတယ်လို့ပြောပါရယ်ဒီစီဇန်ကိုအထူးခဆောင်ရွက်နေသူတွေကတော့အခုရက်ကူလိုက်တဲ့မှတ်တမ်းရုပ်ရှင်ကနေတခြားကလင်းငယ်တွေလည်းအားကျလာပြီးစလုံးပေါင်းပြိုင်ပွဲတွေမှာအောင်မြင်မှုတွေရလာပြီးတော့တောက်ပတဲ့အနာဂတ်အခီးတွေဖန်တီးနိုင်ကြစေဖို့မျှော်လင့်ထားကြတာဖြစ်ပါရယ်ရှင်မက်ကင်ဖြူထွေးပြောပြပေးခဲ့တာပါဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်အခုကျမတို့ထုတ်လွှင့်ပေးနေတဲ့ Radio Season PP ချင်းမှာပဲ Asia Set 7 Juru ကနေထုတ်လွှင့်ပေးမဲ့ VOA TV Season တွေကိုကြည့်ရှုနားဆင်နိုင်ပါတယ်ရှင်အခုတော့ကျန်နေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါအောင်ရှင
်ဥရောပသမဂ္ဂကနေဗီတိန်နှုတ်ထွက်ရေးသဘောတူညီချက်ကိုဥရောပသမဂ္ဂဘက်ကအတည်ပြုလိုက်ပါပြီ Belgium နိုင်ငံ Brussels မြို့ကဥရောပသမ္မတခေါင်းဆောင်28ဦးရဲ့ဆွေးနွေးပွဲအတွင်းဥရောပသမ္မတတဲကနေဗြိတိန်နှုတ်ထွက်ရေးသဘောတူညီချက်နဲ့အနာဂတ်မှာဥရောပသမ္မတနဲ့ဗြိတိန်ကြားဆက်ဆံရေးနဲ့ပတ်သက်ပြီးနိုင်ငံရေးကြေညာချက်ကိုအတည်ပြုခဲ့ကြတယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တုတ်စ်ကဒီကနေ့တနင်္ဂနွေနေ့မှာ Twitter လူမှုကွန်ရက်မှာရှင်းသားခဲ့ပါတယ်။ပြင်သစ်နိုင်ငံမှာလောင်စာဆီဆေးတွေတက်လာနေတဲ့အပေါ်လူတွေထောက်နဲ့ချီဆန္ဒပြနေကြပြီးစနေနေ့ကတော့ရှေ့မြောက်နေ့အဖြစ်နဲ့ဆန္ဒပြကြတာမှာဆန္ဒပြသူတွေနဲ့ရဲတွေကြားပဋိပက္ခတွေဖြစ်ခဲ့ပါတယ်။ပြင်သစ်နိုင်ငံတဝန်ဆန္ဒပြတဲ့သူဦးရေ3000ကျော်ရှိပြီးပါရီမြို့ကကဘာကျော်ရှောင်းစဲလီစီလမ်းမကြီးပေါ်မှာတော့ 8,000 လောက်ရှိတယ်လို့ပြည်ရဲ့ဝင်ကြီးကပြောပါတယ်။နိုင်ငံတော်မှာဆန္ဒပြတဲ့သူ130ကိုဖမ်းဆီးခဲ့ပါတယ်။ဆန္ဒပြသူတွေကမီးပွိုင်နေတဲ့လမ်းတင်ကိတ္တအမှတ်သားတွေကိုဖြိုလဲဖျက်ဆီးခဲ့ကြပြီးပါရီမြို့ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ကိုပုံနေမိသက်ပိုက်တွေနဲ့လူစုခွဲခဲ့ကြပါတယ်။ရိုဟင်ဂျာတွေကိုနိုင်ငံသားဖြစ်ခွင့်ပြန်လည်အခြေချခွင့်မပေးရေးရခိုင်ပြည်နယ်စစ်တွေမြို့မှာဒီကနေ့ဆန္ဒပြကြပါတယ်။ရွှေညာဒုက္ခသည်တွေကိုခိုးဝင်ဘင်္ဂလီတွေလို့တုံနှုံတဲ့ဆန္ဒပြပွဲကိုတော့ဖုံးတော်ကြီးတွေဥဆောင်ခဲ့ကြပါတယ်။ဗုဒ္ဓဘာသာဝင်ဖုံးတော်ကြီးတွေသီလရှင်တွေနဲ့လူတွေအပါအဝင်လူပေါင်း300လောက်ပါဝင်တဲ့ဆန္ဒပြပွဲတွေကိုတော့ရဲတပ်ဖွဲ့ကလုံခြုံရေးရယူပေးခဲ့ပါတယ်ရှင်
။တရင်ချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ်။View American တညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19.25ရုကနေထုတ်လွှင့်ပေးခဲ့တာပါ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျေးဇူးများတင်ဆက်အောင်ပါ
นอ This program has come to you from the Voice of America, Washington.
Thank you.